အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကိုထရန့်အစိုးရကဖျက်သိမ်းတဲ့လို့ရတချို့ယာယီရဆိုင်ထားဖို့ပြည်တော်စုတရားသူကြီးတယောက်ကအမိန့်ထုတ်တားဆီးခဲ့ပါတယ်။တောက်ကြနေ့ညနေတကောင်ကျော်ကနေပြီးတော့ USAID ဝန်တန်း2200ကိုခွင့်ယူခိုင်းတဲ့အစီအစဉ်ကိုရဆိုင်ထားဖို့တရားခရိုင်တရားသူကြီး Carl Nichols ကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အရင်ကတည်းကခွင့်ပေးထားတဲ့ဝန်တန်း900ကိုလည်းအလုံးလုံးခွင့်ပြန်ပေးခဲ့သလိုနိုင်ငံတကာရောက် USAID ဝန်ထမ်းတွေအမေရိကန်ကိုပြန်လာဖို့ညွှန်ကြားချက်ကိုလည်းတရားသူကြီးကယာယီဆိုင်းငံ့ခဲ့ပါတယ်။တရားသူကြီးရဲ့အမိန့်ဟာရှေ့တပတ်တောက်ကြနေ့ဖေဖော်ဝါရီလ14ရက်နေ့အထိအကျိုးဝင်မှာဖြစ်ပါတယ်။ဒီကိစ္စတွေပြန်လဲကြားနာဖို့လာမယ့်ဗုဒ္ဓဦးနေ့ဖေဖော်ဝါရီလ12ရက်နေ့ကိုချိန်ဆထားပါတယ်။နိုင်ငံသားအထောက်ပံ့မှုအားလုံးဒီဘက်ရဆိုင်ပြီးနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကိုဖျက်သိမ်းဖို့အစိုးရကဆောင်ရွက်နေတာကိုတားဆီးနိုင်ဖို့အမေရိကန်နိုင်ငံသား၏ဝန်ထမ်းများအသင်းနဲ့အမေရိကန်မှာအကြီးဆုံးအစိုးရဝန်ထမ်းများတမကဖြစ်တဲ့ AFGE တို့ကဝါရှင်တန် DC ခရိုင်တရားရုံးတစ်ခုမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်ပွားမှာရှိတဲ့ USAID ဝန်ထမ်း1000ကျော်တွေကမပြည့်မနေလိုအပ်တဲ့600ကျော်ကိုပဲဆက်လက်တာဝန်ပေးထားမယ်လို့အစိုးရကကြေညာခဲ့ပါတယ်။ USAID တာဝန်ရှိသူတွေကတော့ USAID လုပ်ငန်းတွေကကမ္ဘာတစ်ပွားလူသားချင်းစာနာတဲ့အကူအညီအလိုအဆုံးသူတွေကိုထောက်ပံ့နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။